နာပါရှင်ယနေ့မှာတော့ပြည်ကြိုင်းနဲ့ဘုစနာဦးဌာနရန်ကုန်တောင်ပိုင်းခရိုင်တန်လျင်မြို့နယ်ရုံးရဲ့ပြည်ပညာရေးတော်ချိုးစီစဉ်မှာပြည်ကြိုင်းနဲ့ဘုစနာဦးဌာနနဲ့မြို့နယ်ပြည်ကြမ်းလိုက်ဦးဌာနကိုပူးပေါင်းပြီးတော့ဒါစီကျိုယောဂကြောင့်ပြည်ပညာရေးတော်ချိုးကိုကျင်းပပြီးတော့ဆောင်ရွက်သွားမှာဖြစ်ပါလိမ့်ရှင်။ဟုတ်ကဲ့ဝင်လာပါဆရာရှင
်။
ဆရာရဲ့ဒီနေ့နဲ့ရုပ်လေးကိုမင်းဆက်ပေးချင်ပါလိမ့်ရှင်
။ဟုတ်ကဲ့ပါကျွန်တော်ကတော့တန်လျင်မြို့နယ်ပြည်ကြမ်းလိုက်ဦးဌာနမှဒေါက်တာဦးဆန်လေးဖြစ်ပါတယ်။
ဟုတ်ကဲ့ပါဆရာဒီနေ့ဒါစီကျိုယောဂနဲ့ပတ်သက်ပြီးတော့စီကျိုယောဂဆိုတာဘာရင်းကြောင့်ဖြစ်များလဲဆိုတာမျိုးကိုပြောပြပေးကြည့်ပါရစေ
။ဟုတ်ကဲ့စီကျိုယောဂဆိုတာကိုခန္ဓာကိုယ်ကနေပြီးတော့အောင်လို့အင်ဆူလင်ကိုခေါ်ခေါဖို့ကအလုံးလောက်ထုတ်လုပ်နိုင်တယ်ဖြစ်ပါတယ်။ဒါဘာလို့ကြောင့်အလုံးလောက်ထုတ်ပါရထုတ်လို့လဲအင်ဆူလင်ကိုခေါင်းလုံးကိုမသုံးဆွဲနိုင်တာကြောင့်ဖြစ်ပါတယ
်။ဟုတ်ကဲ့ပါဆရာစီကျိုယောဂရဲ့လက္ခဏာလေးတွေလည်းပြောပြပေးကြည့်ပါရစေ
။ဟုတ်ကဲ့ပါဆရာစီကျိုရဲ့လက္ခဏာကစိတ်ခဏခဏသွားတာရင်ရက်တာပေါ့ကိုယ်လေးရှင်ကြားတာပေါ့အရန်ပိုက်စားတာပေါ့နောက်ပြီးတော့ဟောပေါ့အရေပြားခန့်ချောက်တာပေါ့နော်နောက်ပြီးတော့အမြဲဟွန်ဝါတာခြေလက်ထုံကျင်တာပေါ့နော်နောက်ပြီးတော့မောပန်းတာအနာကျင်းနေတာကိုယ်ခံကကြားပြီးတော့ခဏခဏနေပေါ့ဖြစ်တာလို့ပြောကြပါတယ်ဟုတ်ကဲ့ပါဆရ
ာစီကျိုယောဂဖြစ်စီရဲ့အကြောင်းရင်းတွေရှင်နေပြည့်ပြေပါရှင်
ဟုတ်ကဲ့အဝါလွန်တာပေါ့နော်အဝါလွန်တာလည်းရှင်မျိုးရိုးပြီးသားကြောင့်ဖြစ်တာလည်းရှင်နေကိုယ်လက်လှုပ်ရှားမနေတာကြောင့်ဖြစ်လာပါတယ်ဟုတ်ကဲ့ပါရှင
်စီကျိုယောဂဘယ်လိုမျိုးရှိပါလဲရှင
်စီကျိုဟာ3မျိုးရှိပါတယ်တိုင်ဝမ်ဒိုင်ယဘီတစ်ရယ်တိုင်2ဒိုင်ယဘီတစ်ရယ်နောက်ကိုယ်ဝင်ဆောင်ဒိုင်ယဘီတစ်ကိုခေါ်တဲ့ဂျက်စတေးရှင်းနဲ့ဒိုင်ယဘီတစ်တို့ဆိုပြီးတော့3မျိုးရှိပါတယ်ဟုတ
်ကဲ့ပါဆရာစီကျိုယောဂရဲ့နောက်ဆက်တွဲယောဂတွေလည်းပြောပြပေးကြည့်ပါလိမ့်ရှင်
ဟုတ်ကဲ့နောက်ဆက်တွဲယောဂတွေကတော့နှလုံးသွေးကြောယောဂနောက်ဒိုင်ယဘီတစ်နျူရိုပသီလို့ခေါ်တဲ့အုံနောက်သွေးကြောယောဂတာဘုံပျက်စီးတာပေါ့နော်နောက်တော့ဒိုင်ယဘီတစ်နက်ဖရိုပသီလို့ခေါ်တဲ့ကြောက်ခဲယောဂတာဒီမှာကြောက်ခဲပျက်စီးတာနောက်မျက်စိတွေမျက်စိတာပြင်မယ်ကြောက်ခြေတော့မျက်စိတာတွေပြင်မယ်နောက်ပြီးတော့ရေပြားနဲ့ပစားတွေမှာအနာတွေပြင်မယ်နောက်တော့အကြာအယူပျက်စိတာနောက်ပြီးတော့အတိတ်ရောဂါတွေဖြစ်လာပါတယ်ဟုတ်ပါပါဆရာစီကျိုရောဂါကို
ဘယ်လိုဥတ္တရပါလဲ
ရှင်စီကျိုရောဂါကိုကြာတော့တိုင်ဝမ်ဆိုရင်တော့အင်ဆူလင်ထိုးမရပါနဲ့အင်ဆူလင်ထိုးစေပေါ့နော်အင်ဆူလင်ထိုးစေတဲ့ထိုးမရပါနဲ့နောက်ပြီးတော့တိုင်2ဆိုရင်တော့အရင်ဆုံးမှာတော့ဟောပေါ့စီကျိုကြာခြင်းတောက်ဆင်းတွေပါတော့ပါမယ်တောက်ဆင်းနဲ့မသက်သာရင်ထိုးစေတဲ့ထိုးမရပါဘူးအလုံးကတော့ diet ပေါ့ diet ဆိုအရှိုးတွေကိုရှောင်ရပါမယ်။ယမကာတွေကိုလည်းရှောင်ရပါမယ်။နောက် exercise ပေါ့ကိုယ်လည်းလုပ်ခြင်းတည်ခြင်းခန့်တွေလုပ်ရပါမယ်။နောက်ပြီးတော့အရေးဝအောင်အရေးပါမယ်။နောက်စိတ်ဖြစ်မှုတွေကိုလည်းချောချမှရချောချပြီးတော့နေထိုင်ရမှာပါပဲ။ဟုတ်ကဲ့ပါဆရာ။ကိုယ်စီကျိုးရော
င်းနေတတ်ပြီးတော့ဟာဘောနော်။ဆွေးနွေးပြီးတဲ့အကြောင်းကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့ပါဆရာ။ကျွန်တော်လည်းကျေးဇူးတင်ပါတယ်။